ီမင်းနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကိုပိတ်သိမ်းလိုက်ပြီးတန်တပန်ဒီတန်ပီကနေထွက်ခွာသွားပြီးတဲ့နောက်တန်ယုံပိုင်မော်တော်ယာဉ်တွေကိုဟော်တီတပုံတွေကသိမ်းပိုက်လိုက်ပါတယ်။မော်တော်ယာဉ်တွေကိုမြို့တော်ဆာနာရဲ့လေစိတ်ကနေသိမ်းယူသွားတာဖြစ်တယ်လို့ CNN သတင်းဌာနကကြေညာပါတယ်။ယီမင်းနိုင်ငံမှာလုံခြုံရေးအခြေအနေတွေရိုးရင်းပြက်ပြားလာနေတဲ့အတွက်အမေရိကန်ပြည်ထောင်စုပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ဟာသူတို့ရဲ့တန်ယုံအသီးသီးကိုပိတ်ပစ်လိုက်ကြပါတယ်။အင်္ဂါနေ့ကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်တန်ရုပ်မှုရန်တွေကိုယီမင်နိုင်ငံမျိုးတော်ဆာနာကနေရွှေ့ပြောင်းထားတဲ့အကြောင်းကြေညာခဲ့ပြီးဗြိတိန်နိုင်ငံကတော့သူ့တန်ရုပ်ဝန်ထမ်းတွေကိုပြန်ရုပ်သိမ်းလိုက်ပြီလို့ဗိုလ်ထုနေစောစောပိုင်းမှာကြေညာလိုက်ပါတယ်။မကြာခင်ကပြုလုပ်ခဲ့တဲ့တစ်ဖက်သက်လုပ်ရခါယီမင်နိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုနှောက်ယှက်ဖြစ်စေကြောင်းအကြမ်းဖက်မှုတွေဖန်တီးပေးသလိုဖြစ်စေပြီးယီမင်နိုင်ငံသားတွေနဲ့နိုင်ငံခြားတန်ရုပ်ဝန်ထမ်းတွေအတွက်ချိန်ချောက်မှုဖြစ်စေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရမျိုးသမီးဂျင်ဆကီကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငြင်းချမ်းပြီးတရားပွားပြောမှုစီးလုံးမှုကိုလိုလားတဲ့ယီမင်နိုင်ငံသားတွေကိုထောက်ခံမှုပေးဆဲရှိပါကြောင်းလည်းဖော်ပြထားပါတယ်။ယီမင်နိုင်ငံမှာအခြေအနေတွေကောင်းမွန်ပြီးတော့တန်ရုံပြန်လည်ဖွင့်လှစ်ဖို့နီလန်းနေလေရှာဖွေနေမှာဖြစ်တယ်လို့ဂျင်ဆက်ကီကပြောဆိုပါတယ်။